မြောက်ကိုရီးယားနိုင်ငံမှာတော့ဒီခေါင်းဆောင်ဟောင်းကင်ဂျုံအင်းကွယ်လွန်တဲ့တနှစ်ပြည့်အထူးအောင်မြင်ပွဲအခမ်းအနားကိုတားဖြစ်သူလက်ရှိမြောက်ကိုရီးယားခေါင်းဆောင်ဖြစ်တဲ့ကင်ဂျုံအမ်ဦးဆောင်ပြီးတော့ပြုလုပ်သွားပါတယ်။မြောက်ကိုရီးယားအစိုးရပိုင်းသတင်းရဲ့ထုတ်လင်းပြသမှုမှာတော့တောင်းနဲ့ချီတဲ့လူလူဟာမြို့တော်ရဲ့ဆန်ဂူဘိတ်မန်ရှိရာကမ်ဆူဆန်နန်းတော်ပြင်ပမှာတေးဆစ်ဆစ်ရက်နေတာကိုမြင်ရပါတယ်။လက်ရှိမြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ရဲ့ဖခင်ဖြစ်သူကင်ဂျုံအင်းရုပ်အလောင်းကိုအဲ့ဒီဂူဘိတ်မန်မှာမြှုပ်နှံထားတာပါ။ခရာမှုတ်ပြီးတော့3မိနစ်ကြာတေးဆစ်ငင်သက်ဂုံပြုမှုလုပ်ကြပါတယ်။အဲ့ဒါကိုဒီမြောက်ကိုရီးယားတနိုင်ငံလုံးနဲ့ပင်လယ်ပြင်ကတင်းမောတွေမှာပါတိုက်စစ်ညီတက်မှုတွေလုပ်ခဲ့ကြတာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းဟာလွန်ခဲ့တဲ့တစ်နှစ်ကနှလုံးရောဂါနဲ့ကွယ်လွန်သွားတာဖြစ်ပါတယ်သူဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်သူဖခင်ဖြစ်တဲ့ကင်ဂျုံဆန်းအယိုက်ယာကိုခံယူပြီးတော့ကင်ဆူအယိုက်ယာကိုခံယူပြီးတော့နိုင်ငံကိုနှစ်ပေါင်း20အုပ်ချုပ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကအောင်မြင်မြင်လွတ်တင်နိုင်ခဲ့တဲ့တာဝုပြည့်ဒုံးကျင်စမ်းသပ်မှုမှာလုပ်ခဲ့ကြတဲ့သိပ္ပံပညာရှင်တော်များများလည်းဒီကနေ့ဂုံပြုပွဲမှာဒီကနေ့ဒီအောင်မြင်ပွဲအခမ်းအနားမှာတွေ့ရပါတယ်ကင်မီသားစုဟာမျိုးဆက်၃ခုမြောက်အထိအခုဒီမြောက်ကိုရီးယားနိုင်ငံကိုအုပ်ချုပ်နေတာနှစ်ပေါင်း60ကျော်ရှိသွားပါပြီခင်ဗျာ